Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1919နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ရုရှားနိုင်ငံမှာတနင်္လာနေ့လုံကအစိုးရစတင်ဆန္ဒပြပွဲတွေအတွေ့လူပေါင်း2000လောက်ပါဝင်ဆန္ဒပြခဲ့ကြပါတယ်။ရခိုင်ပြည်နယ်နယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။ထို့လို့နောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းတော်တာရှင်နေနာဆင်ရမယ့်သတင်းလွှာတွေကတော့ရုရှားနိုင်ငံမော်စကိုမြို့တော်မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူထုဆန္ဒပြပွဲကြီးတွေထပ်မံဖြစ်ပွားပါတယ်။ဒီဆန္ဒပြပွဲတွေကတော့ပြီးခဲ့တဲ့လတုန်းကအစိုးရစန့်ကျင်အကြမ်းမဖက်ဆန္ဒပြပွဲတွေမှာအဖမ်းခံရသူတွေပြန်လွှတ်ပေးဖို့အဓိကတောင်းဆိုကြတာပါ။2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တင်ဂျိုခံမန်းချက်တွေထဲမှာတော့ပြင်သစ်အခြေစိုက် RSF ကနေစည်းမချသတင်းတောက်များအဖွဲ့ပါဝင်ပါတယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့စကိုင်းတိုင်းရင်းမပင်ခရိုင်ထဲမှာတော့ဝစိမ်းတောင်စီမံကိန်းကိုဒီကနေ့ဒေသခံတထောင်နီးပါးကန့်ကွက်ဆန္ဒပြပါတယ
်ဝစိမ်းတောင်နဲ့ပတ်သက်တော့ရန်စီကုမ္ပဏီကနဲ့တက်တူရှာဖွေဖို့ပဲဖြစ်ဖြစ်ဥပေါ်ဖို့ပဲဖြစ်ဖြစ်ပေါ့ဗျာရှာဖွေဖို့ကတော့ကျွန်တော်တို့ဒေသခံပြည်သူတွေကတော့
ဒီလိုမျိုးဒေသခံတွေကန့်ကွက်ဆန္ဒပြသလိုပဲအရက်ဖက်အဖွဲ့18ဖွဲ့ကလည်းဒီစီမံကိန်းကိုကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မော်နဲ့ကိုသားညိုဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ရုရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့အစိုးရစန့်ကျင်သူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲတွေအတွင်းမှာလူပေါင်း2000လောက်ပါဝင်ဆန္ဒပြကြပါတယ်အရင်ကအာဏာပိုင်တွေဆန္ဒပြခွင့်ပိတ်ပင်ထားခဲ့တဲ့မော်စကိုမြို့နယ်မှာခြိတက်ဆန္ဒပြခဲ့သူတွေကအားလုံးပြန်လွှတ်ပေးလို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်အတိုက်ခံတဲ့တတိပုဂ္ဂလဆန္ဒပြသူ10ယောက်ထက်မနည်းကိုတာဝန်ရှိသူတွေကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုတာကြောင့်ထွက်လိုက်လာတော့ကအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်ခဲ့စဉ်အမြောက်အများဖမ်းဆီးခံထားရတာပါအဲ့ဒီတုန်းကဆန္ဒပြသူ6000လောက်ထိရှိခဲ့ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အုပ်ချုပ်မှုအပေါ်မကျေနပ်ဘူးဆိုတာကိုပြသခဲ့ကြပါတယ်ရဲတွေအကြမ်းဖက်ဖြိုခွင်းမှုမှာ2000ကျော်ဖမ်းဆီးခံခဲ့ရပြီးတော့အများစုပြန်လွတ်လာခဲ့ပေမဲ့12ယောက်ထက်မနည်းကိုအထီးရုံးဆိုင်ရာပုံမှန်တွေနဲ့တရားစွဲပြီးတော့တချို့ကိုထောင်ဒဏ်၄နှစ်အထိချခဲ့ပါတယ်အမှုမစင်ရင်ရသေးသူတချို့လည်းဆက်လက်ဖမ်းဆီးခံထားရသလိုတချို့ကနေအကျယ်ကျုပ်ချခံထားရပါတယ်။ပြည်သူအင်အားကိုရုံကြီးကြီးပြသနိုင်ရင်ဖမ်းဆီးခံရသူတွေလွတ်မြောက်လာမှာဖြစ်တယ်လို့လူသိများတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီကတနင်္ဂနွေနေ့ကဆန္ဒပြလူအုပ်ကြီးကိုမင်းကွန်ပြောကြားခဲ့ပါတယ်။ဇူလိုင်လတုန်းကဆန္ဒပြပွဲတွေဟာရုရှားမှာနှစ်ပေါင်းများစွာအတွင်းအကြီးအကျယ်ဆုံးအစိုးရစန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်အဲ့ဒီအချိန်ကိုဆက်ထိန်းထားဖို့တနင်္ဂနွေနေ့တုန်းကဆန္ဒပြသူပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်။တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲကိုတော့မော်စကိုမြို့တော်ဝန်ရုံးကခွင့်ပြုခဲ့တာဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူရှိတယ်ဆိုတဲ့သတင်းတော့မကြားရသေးပါဘူး
။ယူကရိန်းနိုင်ငံတဲ့လူပြူကြီးဆွေးရွာလီအတော်များများပါဝင်ကြတဲ့နိုင်ငံသားတိုက်ခိုက်ရေးသမားတွေစူဝေးဝင်ရောက်နေတာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံထောက်လိုင်းရေးဖွဲ့စည်းပြီးကြာမှာသတိထားစရာဖြစ်လာနေပါတယ်။အခုလိုမျိုးလက်ရာဆုံးရောက်တွေနဲ့လူပြူကြီးဆွေးရွာလီတွေယူကရိန်းကိုသွားနေကြတာဟာစီးရီးယားပြည်ပခါရဲ့ဆော်ဘိုင်းကာလာတွေတုန်းကနိုင်ငံသားတက်ခိတ်သမားတွေစီးရီးယားကိုအစုလိုက်ပြုံလိုက်တွားနေကြတာကိုပြန်ပြီးတော့အမှတ်ရသေးပါတယ်။အစိုးရမှုတွေကိုစောင့်ကြည့်နေတဲ့နယူးယောက်အခြေစိုက် The Southern Center ကထုတ်ပြန်တဲ့သူစည်တမ်းအစီအစဉ်အစားတစ်ခုထဲမှာတော့အမေရိကန်ပြည်သူ့ပါဝင်နိုင်ငံပေါင်း90ကလူသက်18000ကျော်ဟာယူကရိန်းမှာရှိတဲ့ရုရှားလူလာတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုရောယူကရိန်းဘက်ကတပ်တွေစီကူပါစစ်မှုထမ်းဖို့အတွက်မကြခင်နှစ်ပိုင်းတွေတင်ကတွားရောက်ခဲ့ကြတယ်လို့ဖော်ပြပါတယ်။ရုရှားနိုင်ငံကတော်ရောက်သူအများစုဖြစ်ပြီးတော့လူသက်15000လောက်ရှိမယ်လို့ခန့်မှန်းပါတယ်။အများစုကတော့ဥရောပတစ်လောကဝင်ရောက်တဲ့လူပြူအစွန်းရောက်တွေပဲဖြစ်ပါတယ်။ Belarus, Germany, Georgia, Serbia နဲ့အခြားဥရောပတိုင်းပြည်တွေဘက်ကရာဂနန်းနဲ့ချီတဲ့တက်ခိတ်သမားတွေယူကရိန်းကိုပြီးခဲ့တဲ့နှစ်တွေအတွင်းဝင်ရောက်သွားခဲ့ပါတယ်။ဒါကြောင့်မို့လူပြူချီးစိုးရေးဝါဒီတွေဟာနိုင်ငံပေါင်းစုံရင်ဆိုင်ရမယ့်စင်ကာပူတရားဖြစ်လာပြီလို့အစီအစဉ်သားမှာဖော်ပြပါတယ်။ယူကရိန်းနိုင်ငံအတွင်းပြည်ပခါမှာယူကရိန်းလူလာတဲ့တပ်တွေနဲ့ရုရှားလူလာတဲ့တပ်တွေစီကိုသွားကြတဲ့နိုင်ငံသားတက်ခဲ့ရသမားတွေတဲမှာအမေရိကန်နိုင်ငံသား30ကျော်လဲပါဝင်လာမှုလို့အမေရိကန်တာဝန်ရှိသူတွေကြားမှာလဲဒီပြဿနာဟာသိထားဆောင်ကြည့်စရာဖြစ်နေပါတယ်။2018ခုနှစ်ဗာဂျီးနီးယားပြည်နယ်ချာလော့ဗီမှာဖြစ်ခဲ့တဲ့ပြည်ပခါကိုတွေးထိုးပေးခဲ့တယ်လို့ယူဆပြီးတော့ဖန်ဆီးခံရတဲ့ဒီသူဦးဆောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်ခြေစိုက် The Rise Above Movement လူပြူကြီးစိုးရေးအုပ်စုနဲ့နာဇီလက်သက် Russian Imperial Movement ကြားဆက်နွယ်မှုရှိတာဆိုတာကိုလဲအမေရိကန်တာဝန်ရှိသူတွေနဲ့သူပြည်သူတွေကတွေးထားပါတယ်။ အခုလိုမျိုးနိုင်ငံခြားသားတက်ခဲ့တဲ့သမားတွေစီဝေးဝင်ရောက်တဲ့ဖြစ်စဉ်တွေကိုလန်ဒန်ခြေဆိုင်နိုင်ငံတကာလေ့လာရေးသုတေသနအဖွဲ့ကပြုစုရမှာတော့1980ကာလတွေတုန်းကအာဖဂန်နစ္စတန်ကိုနိုင်ငံခြားသားတက်ခဲ့တဲ့သမားစုစုပေါင်း2000ကျော်ဝင်ရောက်ခဲ့ပြီးတော့အခုနောက်ဆုံးဖြစ်တဲ့ဆီးရီးယားပြည်ခါမှာတော့နိုင်ငံပေါင်း90ကနိုင်ငံခြားတက်ခဲ့တဲ့သမား11000ဝင်ရောက်ခဲ့တာကိုမှတ်တမ်းလုပ်ထားပါတယ်ခင်ဗျာ
American သမ္မတရဲ့လှုပ်ရှားဟာနိုင်ငံအကျိုးကိုထိခိုက်နိုင်တယ်လို့ဆိုပြီးထောက်လိုက်ရေးစစ်ဆေးရေးမှုချုပ်ကိုအတွင်းသတင်းပေးခဲ့သူရဲ့ရှင်းလင်းကသူ့အမှုတဲ့ဘယ်သူဘဝဖြစ်တယ်ဆိုတာကာကွယ်ထားဖို့အရေးကြီးတယ်လို့အလေးထားပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်စကားပြောစဉ်ပြောကြားမှုတွေကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့ဆိုပြီးသမ္မတကိုတရားစွဲနိုင်ဖို့အတွက်ဒီမိုကရက်အမတ်တွေကလွတ်တော်မှာစုံစမ်းမှုတွေစတင်လုပ်နေပါတယ်။အဲဒါကြောင့်သူ့ပေါ်ဆွဆွဲသူကိုတွေးခွင့်ရှိတဲ့နယ်လို့သမ္မတထရမ့်ကပြောကြားနေပါတယ်။အတွင်သတင်းပေးတိုင်ကြားသူဘသဘောဝါဖြစ်တယ်ဆိုတာတခြားသူတွေမသိနိုင်အောင်လွှတ်တော်အမတ်တွေနဲ့တီးခြားတွေးနိုင်မှုအတွက်ဒီမိုကရက်ရော Republican အမတ်တွေနဲ့ပါစီစဉ်တွေလုပ်နေတယ်လို့ရှေ့နေ Andrew Barker ဦးဆောင်တဲ့ရှေ့နေအဖွဲ့ကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီတိုင်ကြားသူလုံခြုံရေးကိုပြည်ထောင်စုအစိုးရကအကာအကွယ်ပေးထားတယ်ဆိုတာမဟုတ်ဘူးလို့လည်းနောက်ထပ်ရှေ့နေ Mark Sai ကညှင်းဆန်ပါတယ်။သမ္မတအကြောင်းအတွင်သတင်းပေးတိုင်ကြားသူရဲ့လုံခြုံရေးဟာပြီးခဲ့တဲ့တပတ်အတွင်းပိုဆိုးရင်စရာဖြစ်လာခဲ့ပြီးတော့ပိုဆိုးလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးကိုပေးပို့တဲ့မိတ္တူစာကိုလည်းရှင်းနေအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။အတွင်သတင်းပေးတိုင်ကြားသူဟာတရှိုလိုပဲလို့သမ္မတထရမ့်ကဆိုခဲ့ပြီးအရင်နှုန်းကဆိုရင်တော့နိုင်ငံတော်တိုက်စာဖောက်မှုနဲ့တရားစွဲမှာပဲလို့ပြောခဲ့တာကိုရှင်းနေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီသူဘသူဖြစ်တယ်ဆိုတာသတင်းပေးနိုင်သူကိုစုကြည့်အမြောက်အများပေးမယ်ဆိုတဲ့အထိကမ်းလန်းသူတွေရှိတယ်လို့လည်းသူတို့ကပြောပါတယ်။လွှတ်တော်အမတ်တွေအနေနဲ့လည်းသတင်းပေးတိုင်ကြားသူကိုအကာအကွယ်ပေးရပြောဆိုဖို့ရှင်းနေတွေကတိုက်တွန်းနေပါတယ်ရှင်
။တရုတ်နိုင်ငံကအာဖဂန်ကိုစီးပွားရေးအကူအညီပေးဆောင်နေရတဲ့ညာပတ်သက်ပြီးတော့အမေရိကန်ဘက်ကမသိကြိုးကြုံပြုနေတဲ့ပေါ်တရုတ်တန်ရာရှိသူကဝေဖန်ဖြစ်တယ်ပါတယ်။BRI ပူကဘလန်စီမံကိန်းမှာလဲတရုတ်အနေနဲ့အာဖဂန်နဲ့ပူပြီးတော့ပူးပေါင်းဆွမ်းတော်ဖို့စီစဉ်နေချလာပြီးဖြစ်တယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သမ္မတကြီးကပြောပါတယ်။စင်းနေတုန်းကအောင်မြင်မြင်ချင်းပါနိုင်ခဲ့တဲ့အာဖဂန်ယူကောက်ပွဲအတွက်လဲကြိုးစားလိုက်ပြီးတော့နှစ်ရှည်လာများပြိပခါတွေကြောင့်ယူရင်းပျက်စီးနေတဲ့အာဖဂန်ရဲ့ညီညာရေးတိစောက်မှုကြိုးပမ်းနေတာတွေကိုတရုတ်နိုင်ငံအနေနဲ့အားပေးကူညီသွားမယ်လို့လဲသူကပြောပါတယ်။တရုတ်ကအာဖဂန်တိစောက်ရေးကြိုးပမ်းမှုတွေမှာစီးပွားရေးအကူအညီပေးဖို့ပြက်ကွက်မှုတွေရှိတယ်လို့တောင်ပိုင်းနဲ့အလဲပိုင်းအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံကြီးဝီလက်ထောက်နိုင်ငံကြီးဝင်းဂျီဝဲလ်စ်ကပြောသွားတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5km/s 1068.3ည5km/s 19km/1556နဲ့5km/25km/1269တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ပုံနှကျောမြောက်ဦးနယ်မင်းပြားမြို့နယ်တွေကနယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂလူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာလက်ကင်ဖုန်းကတဆင့်အင်တာနက်ကိုအားကိုးအားထားပြုရတာကြောင့်အင်တာနက်ဝန်ဆောင်မှုကိုပိတ်ပင်တာဟာကုလသမဂ္ဂလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အင်တာနက်ပိတ်ပင်ခံရတဲ့မြို့နယ်6မြို့နယ်အနက်5မြို့နယ်မှာဝန်ဆောင်မှုတွေပြန်လည်ဖွင့်လှစ်ပေးခဲ့တဲ့လောက်ရကိုကြိုဆိုပေမဲ့ဝန်ဆောင်မှုဆက်လက်ပိတ်ထားတဲ့မြို့နယ်တွေမှာဆိုရင်ဒီကနေ့စက်တင်ဘာ30ရက်နေ့အထိဝန်ဆောင်မှုပိတ်ပင်ခြင်းဟာရပ်ပေါင်း100တရက်ရှိပြီလို့လည်းဖော်ပြထားပါတယ်။ဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအဲ့ဒီပဋိပက္ခတွေနဲ့ဆက်ဆက်နေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအပေါ်ကန့်သတ်ချက်တွေကြောင့်ဒေသခံပြည်သူတွေအတွက်ထိခိုက်တဲ့ကြားကထပ်ပြီးတော့အင်တာနက်ပိတ်ပင်ခံရတဲ့အတွက်နေ့စဉ်လူမှုဘဝကိုအကြီးအကျယ်အခက်အခဲဖြစ်စေတယ်လို့လည်းထောက်ပြထားပါတယ်။အင်တာနက်ပိတ်ပင်မှုဟာမြန်မာအစိုးရကလက်မှတ်ရေးထိုးထားတဲ့ SDG ရေရှည်တည်တံ့နဲ့ရည်မှန်းချက်မူတွေတန်ဖိုးတွေနဲ့လည်းဆန့်ကျင်နေတယ်လို့ဆိုထားပါတယ်။အင်တာနက်ဆက်သွယ်မှုပိတ်ပင်ထားတဲ့အတွက်စာနယ်ဇင်းကပညာသင်ကြားရေးကျန်းမာရေးဝန်ဆောင်မှုတွေနဲ့သတင်းချဲ့လက်ရရှိရေးဆိုင်ရာအခြေခံအခွင့်အရေးတွေကိုဆက်လက်ထိခိုက်နိုင်တဲ့အလားအလာရှိတဲ့အတွက်အင်တာနက်ပိတ်ပင်ထားတဲ့နယ်မြေဒေသတွေမှာပြန်လည်အသုံးပြုနိုင်အောင်လို့ချက်ချင်းပြန်ဖွင့်ပေးဖို့ကုလသမဂ္ဂရန်ကုန်ရုံးကတောင်းဆိုထားပါတယ်ရှင်။
တရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်တဲ့နှစ်ပတ်လည်တရုတ်မျိုးသားနေ့ကျင်းပဖို့အတွက်တရုတ်နိုင်ငံတက်လှောပြင်ဆင်နေကြချိန်မှာပဲဒီကနေ့တင်းလာနေ့ဟောင်ကောင်မြို့လယ်ကချက်တဂါဒင်ပန်းညံနယ်မှာတော့ကျောင်းသား10ခန်းလောက်စုဝေးပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးယာယီကဆင်းပေးဖို့အပါဝင်အချက်5ချက်တောင်းဆိုဆန္ဒပြပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးနေရာအတွက်ဟောင်ကောင်ပြည်သူတွေကိုယ်တိုင်ဓာတ်ရရွေးချယ်နိုင်မယ့်ရွေးကောက်ပွဲလုပ်ပေးဖို့လည်းတောင်းဆိုချက်ထဲမှာပါပါတယ်။ Hong Kong ni biro tiu pi manji gu yazwe dari le piang piya me ubi janggu lo Hong Kong ocho yin gu kure nga piatin pi ke bilu jang na diao ga piyo wale. Tiu miura ni ala ye jayin lo Hong Kong ma democracy ye chita sana piya wale pu kwen taong taara gu Hong Kong onaba ni ga nye pe ta wale. Pi ke le sen yi teni ngu ni niya loong asua san yi sana piya duri ne yeri yong yin sange pi piya nao miu le lani bo ga mangwe zari piya siri gu lo Hong Kong tida gan li ga ding li ting la ni ma shin len ya wale. ตนนี้นี่ลงอ่ะซื้ออ่ะยงนี่ชื่อเนี่ยนี้มาဖြစ်တဲ့စနာပြဝဲမှာစနာပြသူတွေဘက်ကမိလောင်ဘုံတွေနဲ့ရဲရရှိတွေကိုပြပေါက်တက်ခိုက်ခဲ့တယ်လို့ပဲလုံညုံကြီးရဲတွေကလည်းစနာပြသူတွေကိုမိသားပိုက်တွေမြေကြီးကိုဘုံတွေတုံးပြီးတော့လူစုခွဲခဲ့ရပါတယ်အငင်းပွားပွဲဥပဒေကြောင့်ကိုစနာပြရာကနေပြီးတော့ကျော်လာစောပိုင်းကလေးကစပြီးတော့ဟောင်ကောင်မှာအပတ်စဉ်စနစ်တနင်္ဂနွေလိုလိုပဲစနာပြမှုတွေရှိန
ကျောင်းဆောင်ခဲ့တဲ့တရုတ်နိုင်ငံတရေကောင်းတွေကိုအောက်မေ့ဂုံပြပွဲကျင်းပပါရတယ်။တရားနာမင်းရှင်ကအမျိုးသားတရေကောင်းပိတ်မှာပြုလုပ်တဲ့အခမ်းအနားမှာ သမရစီစဉ်ပင်ကလွမ်းသူပန်းခွေချပါတယ်သမရအပြင်ဝင်ကြီးချုပ်လီကေချန်းနဲ့တခြားတာဝန်ရှိသူတွေကိုယ်စားလှယ်တော်တွေစစ်သားတွေကျောင်းသားပြည်သူတွေတက်ရောက်တဲ့အခမ်းအနားမှာကျောက်ဆုံးတရေကောင်းတွေကိုညီတဲ့အလေးပြုခဲ့ကြပါတယ်တရုတ်နိုင်ငံလွတ်လပ်ရေးတိုက်ပွဲနဲ့ပြည်တွင်းစစ်ပွဲအတွင်းကျဆုံးခဲ့တဲ့တရေကောင်းတွေဂုံပြုပွဲကိုကွန်ပျူတာနိုင်ငံတည်ထောင်တဲ့နှစ်ပတ်လည်နေ့မတိုင်ခင်တ take food to Kutabane, Dustin, I near Dichem, yet Betain don't we? At the Antemian, a waiting drone in we, Dile in we, Dingari a bar way, deal set up by Lenakria, did we go in up Yabu season time, and deal so at the mediary, Matopian Tabari, deal Nanga Dre, a year G zone, Nangan Gonsan, the day of Jarekana Dre, a soyaga, Lonjon Yego, Dinja Tadalu, a San Legion Muri Drele, Beijing New near the Chugu, Big Tabari.
American Beyond Suma, New Yadi Gonsom, your song about Yadi, when Aramaja de Gimave, American Nomia Bank did that Chuma, Sound the Mondai, the Kama Sound the Nimondai, and so Sizigo, yes, and Yavi Pibari. Montana Pine, Nia Chuma, Telling the Nironga, Nindu, those at Chow Lamati, who just semale, California, Oregon, Washington, Idaho, Nevada, and Utah Pine, Nia Chumale, Ninja Gavare. Modana Pinemaro, Nemo and Suzo, Tigaget, Niarigo, Shilin Hibu, as you watch in it, Pinet, Tinuni Runga, Modana Pine, Ochu, Muga, Jinaware, Nindu John, Suzu, Libyan Taita John, Tipping the Gandhi, Juja, will just sit out that Dolay, Kakira, Pila, Nine, Lula, three Pitaway.
In Yanagamaro, Kuya Bindre, Modo Muja, Luang Diajo, they song Gavare, Taha, Tanguya Sakuna Kuni Tegani, Kuti, Sabdemala, Drema, Mo Miazo, Chenigo, Jongrini, Jayaraba. Uda Pradesh ne Biha Pinari ma, Moto Mojango, Sozo Kanzaya Piro, Lanribo ma, Lirinu Tuala Nijaya Bare, Indian Nanga Moto Yadiga, Junlangani Sabdambala Tipibime, Berola Moto Yadi, Sokwame Srago, Daytime Bionhain de Bulu, Muluva Kamanduriga, Bioni Bare, Moza Dajuani, Diria Dre, Nauta Linga Yala Tiro, Moto Sokwabo Chini Machi de Bulule, India Muluva Tana Nujai Mujoga Biobare, Biha Pinia ma, Dignit Dinilani, Mojina Nejao, and Nia Ascent Ribeja, Topian Tabarishin.
Direct from Washington, the voice of America, VOA. The Ninan Yanigan to announce on the target, Yaman and Ninganaka, the Nigo, Masumiamoneko, Daniel, Rotin Sabigera, Piabarishi, VOA, Gani, who told him Binny Radio Season Ego, told him the Jane at the Bianate, Russia and Moscow Muramaro, the new Niniga, Lulu Sanapia, where GD Taman Pipwa Kebare, Bigger it, July Larunga, a soya sanji, a jam, a pet Sanapia, where it dreamer, a pankanga, Durigo, Pianho, Babu, Diga, down so Kejaraba, a yin Sanapia, where it never do ragaro, did the Jay Sanapia, where go, Muro, Anna Viniga, Quimbu, Bigeraba, Daha, a bassi, Lulu, Sue Sanapia, where it is, Almir Mood, the Zay Divine Chedel, Russia, a taikan, Diga, Biosu Jabare, Vio is the end of Zanadiga, Hope, Babu Tarre, Makin. ကျွန်တော်တို့ပြောပြပေးပါရှင်ရုရှားနိုင်ငံမော်စကိုမြို့လေကတနင်္ဂနွေနေ့လူလူဆန္ဒပြပွဲမှာလူ၂၀၀၀ထက်မနည်းပါဝင်ခဲ့ပြီး၂၀၀၃ခုနှစ်ကတည်းကဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ပြီးခဲ့တဲ့ဆန္ဒပြပွဲအတွင်းဖန်စီခံထားရတဲ့သူတွေပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြပါတယ်ဥဆောင်စီစဉ်သူတူဦးဖြစ်တဲ့အတိုက်ခံကောင်းဆောင် Alex Nevernega စနပြပွဲအတွင်းမှာအခုလိုပြောသွားခဲ့ပါတယ်လူလူအင်အားနဲ့နိုင်ငံအကျဉ်းသားတွေပြန်လွှတ်လာအောင်ကျွန်တော်တို့ကြိုးပမ်းသွားပါမယ်ကျွန်တော်တို့အားလုံးရဲ့အိတ်ထဲမှာအားပြင်းတဲ့လက်နက်တစ်ခုစီရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့ရဲ့ဖုန်းတွေပါပဲ Instagram ပေါ်မှာ Twitter ပေါ်မှာဒါကိုနေတိုင်းရေးကြပါဘယ်အစိုးရအရာရှိနဲ့တွေ့ဆုံဆွေးနွေးတာပဲဖြစ်ဖြစ်ကျွန်တော်တို့စပြောမှာကပြန်လွှတ်ပေးပ ီထဲမှာထောင်နဲ့လေးနှစ်အထိပြစ်ဒဏ်ကြခံခဲ့ရသူတို့ရှိတယ်လို့တချို့ကတော့ရဲရရှိတွေကိုအကြမ်းဖက်မှုဆိုတဲ့ရာဇဝတ်ပြစ်မှုနဲ့တရားစွဲခံထားပါတယ်
အရင်ဆုံးအစိုးရအာဏာအပြောင်းလဲလုပ်ဖို့လိုပါတယ်2004ခုနှစ်လောက်ထဲကဖြစ်တင်တာပါတမ်ရဗလာဒီမီယာပူတင်အနေနဲ့လေးနှစ်ပဲအုပ်ချုပ်တင်ပါတယ်အခုတော့တရားလက်လွတ်လုပ်ချင်တာလုပ်နေတာကိုခံနေရတော့တာပါပဲ
ဆန္ဒပြနေသူတူရုရှားဘာသာစကားနဲ့ပြောသွားတာပါပြီးခဲ့တဲ့ဇူလိုင်လကစလို့မော်စကိုမြို့တော်မှာအခုလိုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပြီးဒေသန္တရရွေးကောက်ပွဲတွေမှာအတိုက်ခံကိုယ်စားလှယ်တွေပါဝင်ခွင့်ဟန့်တာခံရကနေစားခဲ့တာပါအနာပိုင်တွေကဆနပြခွင့်ပြုမိတ်မချပေးခဲ့ပေမဲ့ဥဆောင်စီစဉ်သူတွေကတော့ပြည်သူတွေလမ်းမတွေပေါ်ထွက်ဆနပြကြဖို့တိုက်တွန်းခဲ့ကြသလိုဆနပြသူအများအပြားဖမ်းဆီးခံခဲ့ရတာပါရဲတပ်ဖွဲ့ရဲ့ကြမ်းကြမ်းတမ်းတမ်းကင်တွယ်မှုတွေနဲ့ပြစ်ထန်တဲ့ထောင်နဲ့ပြစ်ဒဏ်ချမှတ်မှုတွေကြောင့်လူလူရဲ့အမျက်ဒေါသတွေပေါက်ကွဲခဲ့တယ်လို့ဖမ်းဆီးခံရသူတွေပြန်လွတ်ပေးဖို့တောင်းဆိုနေကြတာပ
ါဒီဆနပြဝဲကျွေးကြော်တန်ကတော့နိုင်ငံရေးအကျဉ်းသားတွေအားလုံးတရားမျှတမှုမရှိဖမ်းဆီးထောင်ချခံထားရတဲ့သူတွေဆန္ဒပြပွဲမှာပါဝင်လို့တရားစွဲခံရသူတွေမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့တိုက်ပွဲဝင်သူတွေအားလုံးကိုပြန်လွှတ်ပေးဖို့ပါသူတို့အားလုံးဟာမတရားပြစ်ဒဏ်ချခံရသူတွေပါ
ဆန္ဒပြလေရဲ့ ID ဝန်ထမ်းတူပြောသွားတာပါရဲတပ်ဖွဲ့ကတော့ဒီလူတွေကိုတရားဥပဒေချိုးဖောက်တဲ့အတွက်ဖမ်းဆီးဒါမှမဟုတ်တရားစွဲတာဖြစ်ပြီးတရားဝင်ခွင့်ပြုချက်ပေးမထားတဲ့ဆန္ဒပြပွဲတွေဖြစ်လို့ဒီလိုဆန္ဒပြပွဲတွေကိုနှိမ့်နေရတာလို့ပြောပါတယ်အရင်ဆန္ဒပြပွဲတွေနဲ့မတူပဲမနေ့တနင်္ဂနွေနေ့ကဆန္ဒပြပွဲကတော့မြို့တော်အာဏာပိုင်တွေကတရားဝင်ခွင့်ပြုမိတ်ချပေးခဲ့ပါတယ်။ဆန္ဒပြသူတူဖြစ်တဲ့ Vikatrina Bogatova ကအခုလိုပြောပါတယ
်
။ကျွန်မအတွက်ကတော့အခုလိုတရားဝင်ခွင့်ပြုမိတ်ရဖို့တိတ်အရေးကြီးပါတယ်။ဇူလိုင်28ရက်နောက်ပိုင်းကတည်းကခွင့်ပြုချက်မရတဲ့ဆန္ဒပြပွဲတွေမှာပါရတာကိုကျွန်မကြောက်နေခဲ့တာပါ။တရားရုံးတွေကလည်းပြင်းပြတတတရားစီရင်ဖို့တိတ်အရေးကြီးပါတယ်။ခုကြုံနေရတဲ့အခြေအနေမျိုးကမဖြစ်တင်ပါဘူးအပြောင်းလဲဖြစ်လာအောင်ကျမတို့ဖိအားပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ပြီးခဲ့တဲ့မော်စကိုလွှတ်တော်ရွေးကောက်ပွဲမှာအတိုက်ခံတွေပါဝင်လို့မရအောင်ပိတ်ပင်မှုတွေလုပ်ခဲ့တဲ့ကြားကပဲအစိုးရလိုလာတဲ့နိုင်ငံရေးပါတီအရေးနိုင်ပြီးအတိုက်ခံအများစုနိုင်ရခဲ့တာဟာအခုလိုလူလူဆန္ဒပြပွဲတွေကြောင့်ဖြစ်တယ်လို့ဆန္ဒပြပွဲစစ်စင်သူတွေကပြောဆိုကြပါတယ်အတိုက်ခံကောင်းဆောင်နေပြည်ကတော့လွတ်လပ်ခွင့်အတွက်ဆန္ဒပြနေကြသူတွေအနေနဲ့ရှိဆက်မှာခက်ခဲကြမ်းတမ်းတဲ့ခီးရှိချီတက်ကြရအောင်မဲ့အပေါ်ပြင်ဆင်ထားကြဖို့တတိပေးပြောဆိုထားပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့တော်ကဆန္ဒပြပွဲတွေအကြောင်းမဲ့ခင်ဖြူထွေးပြောပြပေးသွားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့2019နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်နဲ့ဘသူတွေကတင်ကြိုခံမှန်းစီးရင်းထဲမှာပါဝင်တယ်လဲဆိုတဲ့သတင်းလွှာတင်ဆက်ပေးခြင်းပါတယ်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်နဲ့တင်ကြိုခံမှန်းထားတဲ့အမည်စရင်း၅ခုထဲမှာတော့ပြင်သစ်အခြေစိုက် RSF နေစည်းမချသတင်းတောက်များအဖွဲ့ပါဝင်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရရှိဖို့နဲ့ဖမ်းဆီးခံသတင်းသမားတွေလွှတ်ပေးရေးဆယ်စုနှစ်ပေါင်းများစွာကတည်းကထောက်ခံအားပေးလှုပ်ရှားခဲ့တဲ့ RSF အဖွဲ့ကြီးအနေနဲ့မြန်မာပါဝင်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်တွေအတွက်ဘလို့များလှုပ်ရှားခဲ့ပါသလဲဆိုတာကိုတော့ရိုက်တာသတင်းဆောင်မကိုအခြေခံပြီးမတ်အင်ဂျင်ကတင်ပြထားပါတယ်
။လာမယ့်အောက်တိုဘာလ17ရက်နေ့မှာဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်အမည်ကိုနိုဘယ်ဆုရွေးချယ်ရေးအဖွဲ့ကကြေညာမှာပါ။နော်ဝေးနိုင်ငံအော့စလိုအခြေစိုက်ပရီယိုငြိမ်းချမ်းရေးသုတေသနအင်စတီကျူကကြိုတင်ခန့်မှန်းထုတ်ပြန်ထားတဲ့2019အတွက်ဆုရှင်အမည်စရင်း၅ခုထဲမှာ RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ပါဝင်နေပါတယ်။RSF အဖွဲ့ကြီးဟာသတင်းအချက်အလက်လွတ်လပ်ခွင့်ကိုမြင့်တင်ပေးနေပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုအဓိကထားခုခံကာကွယ်ပေးနေတဲ့ကမ္ဘာအကြီးဆုံးလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့ဖြစ်တယ်လို့ RSF အဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာရေးသားထားပါတယ်။သတင်းအချက်အလက်တွေသိပိုင်ခွင့်ဆိုတာအခြေခံလူခွင့်ရေးဖြစ်တယ်လို့အခြားသူတွေကသတင်းတွေသိအောင်လုပ်တာဟာလည်းအခြေခံလူခွင့်ရေးပဲဖြစ်တယ်လို့ RSF ကခံယူထားပါတယ်။ RSF အဖွဲ့အနေနဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့အညီကွဲပြားတဲ့အမြင်အယူဆတွေကိုတင်ပြတဲ့သတင်းသမားတွေအတွက်ခုခံကာကွယ်ပေးတယ်လို့မြန်မာအမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတွေအပါအဝင်နိုင်ငံအတော်များများမှသတင်းလွတ်လပ်ခွင့်ရရှိရေးအတွက်တောင်းဆိုလှုပ်ရှားနေတာပါမြန်မာနိုင်ငံရခိုင်ပြည်နယ်အင်းဒင်ရွာမှာ2019ခုနှစ်ဩဂုတ်လကမွတ်စလင်တွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုကိုဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုထောင်ဒဏ်9နှစ်စီချမှတ်ခဲ့တာနဲ့ပတ်သက်လို့ RSF Asia Pacific ဆိုင်ရာအကြီးအကဲ Daniel Busted ကအဲ့ဒီအချိန်ကအခုလိုဝေဖန်ခဲ့တာပ
ါ Well this verdict this very heavy sentence of 7 years against
ရိုက်တာသတင်းတောက်နှစ်ဦးကိုကြီးလေးတဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့တဲ့စီရင်ချက်ကိုကြည့်ရင်အလွန်ထင်ရှားပြီးဝမ်းနည်းဖို့ကောင်းတာကမြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြောင်းလဲရေးဟာဒီကုန်းချုပ်သွားပြီလို့ဆိုတာပါ
Writer Dreda Naugo, Dini Mila Sobaima, Tamraye, Lunye, Chanda, Gwine, Lupe Gere, Subime, Nemanagama, Dreda Marigu, Ubri, Ya, Pini, Tareja, Daniel Bastetka, Akulu, Taupiake, Bubare.
And as I said, the pardon is a kind of double-edged sword. On the one hand,
Gwine Suraha, Atuana Pene, Dalube, Tunorup, Yogi, Taimabe. Dreda Naugo, Lupe, like Chiape, Luda, San, and Yunau, the Paga Pianibi. Not a pegaro, drinaudigo, cubadago, senza lupo, PRP, ubidi, ya, lotolo nidigo, pandi, pila da, chibari.
Democracy, pubian, down lay, losauni, yama, soya, nine, drinu la quay, piwa, bibu, lu, any down lay, tuga, daiton, dawai.
Le message que Reporters sans frontières,
yama, soya, nine, democracy, pubian, down lay, lanyambo, sebi, shao lanyama, three tabu, RSF, snezi macha, drin down ya, a puan, nine, dojamare. Hello, Shalayama. Today, Lola Quinne, a toothpe, Lola Sua, Sonan Gwen, Machima Pit, Lua Bari.
Autobala Satiani Martinyame, Nuban Ninja Sushinha, Sujangwe, P. American Dollar, Golden Joy Yashima Pippi, Natalsako, Dizembala Sayeni, Norwin Ange, Oslo Mioma, Jimbame, Nobel Soup, Beapwe, Kanama, Sugu, Lakan Yayama Pibarish.
ครับเนี่ยกาลงลูกอตุกอกขอจาได้อนุญาตกากวยในลุงยีกองซีเนี่ยทั้งกันนากูเช็ดทวนบ่ด้วยพฤติกรรมปิสิสู่ปิ๊ดแจ่ตุยตลอดมาชื่อนี้ดูเว้ยละสิสัวละแท้กาลงอสีเว้ยไม่ขอไหนเนี่ยปอตําหลอบกะเลยวิบังเปาะสู่ราชูชื่อนี่ว่ะเลยแต่จังหวะอนุญาตกากวยในลุงยีกองซีเนี่ยปะตะลุละสิเอเนอร์จีอสูยาเนี่ยตบอราเนี่ยดีกองซีอสีเว้ยขออยู่หมู่ลัวเฉ่ชิมชิสู่ละกิสากูลาเมงานิญะแท้ดีละซีเซมาต้งตัดสุนุตัวมาဖြစ်ပါတ င်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြူပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ်တော်ရရှိလို့ကြိုးပမ်းပါတယ်ခင်ဗျာ
။မနေ့ကအင်္ဂါညတဲ့နေ့တိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။စကိုင်းတိုင်းရင်းမပင်ခရိုင်တွင်ကဝစိမ်းတောင်စီမံကိန်းကိုဒီကနေ့မှာတော့ဒေသခံ1000နီးပါးကန့်ကွက်ဆန္ဒပြခဲ့တယ်လို့အရက်ဖတ်အဖွဲ့18ဖွဲ့ပေါင်းထားတဲ့ Youth for a New Society YNS ကလည်းဒီစီမံကိန်းကိုကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်။ဒေသခံအနာပိုင်နေဘက်ကတော့ဒီစီမံကိန်းဟာစမ်းတက်ပြီးတော့လုပ်နေတဲ့သဘောထားဖြစ်ပြီးတော့ဘာကိုမှထိခိုက်ဆုံးရှုံးစေမှာမဟုတ်ဘူးလို့အာမခံပြောနေပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကမေးမြန်းပေးပို့ထားပါတယ်။
တရုတ်နိုင်ငံမြန်မာရန်စီကုမ္ပဏီကစကိုင်းတိုင်းရင်းမပင်မြို့နယ်ဝစိမ်းတောင်ဒေသမှာရှိတဲ့ဓာတ်တုတူဖို့ရေးလုပ်ငန်းလုပ်ပိုင်ခွင့်ရသွားတဲ့အပေါ်ဒေသခံ1000နီးပါးကစက်တင်ဘာလ30ရက်နေ့နက်ပိုင်းမှာကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ဝစိမ်းတောင်ဓာတ်တုတူဖို့ရေးစီမံကိန်းကြောင့်စိုက်ပျိုးမြေတွေနဲ့တောက်သုံးရေဆုံးရှုံးခဲ့ရတဲ့အတွက်ဒေသခံတွေအနေနဲ့သူတို့ရဲ့သဘောထားကိုတိုင်းဒေသကြီးအစိုးရထံအကြိမ်ကြိမ်တင်ပြခဲ့တယ်လို့ဆန္ဒပြသူတွေကဝစိမ်းတောင်ဒေသခံဦးခင်မောင်ထွန်းကအခုလိုပြောပါတယ်။
ဝစိမ်းတောင်နဲ့ပတ်သက်တော့ရန်စီကုမ္ပဏီကနဲ့တက်တူရှာဖွေဖို့ပဲဖြစ်ဖြစ်သူ့ဘော်ဖို့ပဲဖြစ်ဖြစ်ပေါ့ဗျာရှာဖွေဖို့ကကျွန်တော်တို့ဒေသခံပြည်သူတွေကတော့လုံးဝကိုတဘောမတူဘူးဆက်လက်ပြီးလဲကန့်ကွက်သွားမယ်
ဝစိမ်းတောင်တက်ထူတူဖို့ရေးစီမံကိန်းကရင်းမာပင်ဆလင်းကြီးနဲ့ကဏီမြို့နယ်၃ခုမှာရှိတဲ့မြေဧရိယာ၃သိန်းကျော်တဲကဧက2000ကျော်ကိုအရင်ဆုံးစံပတ်ခွင့်ပြုလိုက်တယ်လို့ဒေသခံတွေကဆိုပါတယ်ဒီစီမံကိန်းကြောင့်ပျက်စီးဆုံးရှုံးမှုတွေအပေါ်ဒေသခံတွေကစိုးရိမ်နေကြပါပဲ။တိုင်းဒေသကြီးအစိုးရကတော့ဒီစီမံကိန်းဟာပျက်စီးနဲ့ဆုံးရှုံးမှုလုံးဝမရှိဘူးလို့အခိုင်အမာပြောဆိုထားပါတယ်။အခုတက်ထူဆန်သက်ခွင့်ကိုတိုင်းဒေသကြီးအစိုးရကလုပ်တာမဟုတ်ဘဲပြည်ထောင်စုအစိုးရကဆန်သက်ခွင့်ပြုခဲ့တာလို့စကိုင်းတိုင်းစီပင်ဝင်ကြီးဦးမြင့်ချီက VOA ကိုအခုလိုပြောပါတယ်။
ပေါ်လေပြောမယ်ဆိုတောင်သူတွေအဲ့ဆန္ဒတက်တဲ့ပြောဘာကရဏမတည်ဘူးဒါပေမဲ့တချို့အဖွဲ့အစည်းတွေကအခုချိန်မှာမြို့မျိုးစုံနဲ့လက်ဆက်တက်ကြဆိုလိုတဲ့သဘောကဒီအခုလုပ်နေတာကဒီကြီးတောင်ကြီးဖြိုးဖို့မဟုတ်ဘူးစမ်းတက်ချပွေတယ်ဆိုတာဒါတော့ကရဏနီးရတော့လကောက်ဒီလိုလေးတွေပဲလုပ်တော့မှာအဲ့ဒီကရတဲ့ရဇတ်မှာဒီလုပ်ငန်းရှင်တွေချတာမချတာဆိုတာဒါနိုင်ငံတော်ကနေပြီးကုမ္ပဏီတွေတင်တာပြစ်မှာပေါ့အခုကဘာတစ်ခုမှပျက်စီးတာလို့ဆုံးရှုံးတာတော့မပါဘူး
ဝစိမ်းတောင်ဒေသဓာတ်သက်ထုတူဖို့ရေးစီမံကိန်းကိုကန့်ကွက်ကြောင်း U40 New Society YNS ကလည်းစက်တင်ဘာလ30ရက်နေ့ကသဘောထားထုတ်ပြန်ခဲ့ပါတယ်။လေ့လာချက်တွေအရဒီစီမံကိန်းကိုစတင်ဆောင်ရွက်တဲ့အခါမှာစီမံကိန်း area ကကြီးရွာပေါင်း120စာတင်ကျောင်း86ကျောင်းနဲ့ဖုံးကြီးကျောင်း139ကျောင်းအပါအဝင်ဒေသခံ8000ကျော်ရဲ့လူမှုစီးပွားရေးဘဝတွေထိခိုက်ပျက်စီးနိုင်တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ အစိုးရအနေနဲ့အခုလိုစီမံကိန်းတွေလုပ်မယ်ဆိုရင်ပညာရှင်တွေအရက်ပတ်အဖွဲ့တွေလွှတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ပြချက်တွေကိုလက်ခံပြီးပပေါင်းဆောင်ကနေတုံးသက်ပြီးမှဆုံးဖြတ်တင်တယ်လို့လူပေါင်းသစ်ဒီမိုကရက်တစ်ပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးငွေလင်းကပြောပါတယ်
ဒီစာရီးယားပေါ်ကြတက္ကသိုလ်၄မျိုးရှိတယ်လို့ကျွန်တော်ရှင်းရအားတဲ့ကြားပြရတယ်အဲ့ဒီ၄မျိုးရှိတာကအထွေထွေရဆိုလို့ပြည်ညိုင်းပါတယ်အဲ့ဒီတော့ရဆိုလို့ပစ္စည်းမှုတွေအကြီးကျယ်ဖြစ်တော်မူဒီလိုတွေဆိုရင်ကအကြီးကျယ်ဖြစ်တော်မူအဲ့ဒါတွေအကြီးလေအောင်ဒီမဖြစ်ရှင်းပဲနဲ့တကယ်တော့ရှိစ်တူဒီမလုပ်နိုင်ဘူးလို့ဝန်ကြီးချုပ်နဲ့တောင်းရှိသည်ဒီအားလုံးကျွန်တော်ပြောပြလ
24ရက်နေ့ကဝစိမ်းတောင်စီမံကိန်းနဲ့ပတ်သက်ပြီးစကိုင်းတိုင်းလွှတ်တော်မှာမေးမြန်းခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကစီမံကိန်းကိုဒေသခံပြည်သူတွေလက်ခံမှာဆောင်ရွက်သွားမှာဖြစ်ပြီးလွှတ်တော်ကိုလည်းအတိသေးမယ်လို့အစိုးရအဖွဲ့ကပြန်လည်ဖြေကြားခဲ့ပါတယ်။တကယ်ပြည်ပြင်အနေအထားမှာတော့အခုဆန်းသက်ခွင့်ပြုလိုက်တဲ့ဝစိမ်းတောင်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံကိုယ်စားလှယ်တွေလည်းသိရှိခြင်းမရှိခဲ့ဘူးလို့ဒေါ်အောင်မေရီကပြောပါတယ်။
ဆိုရမယ်တကယ်ကြီးသဘောလားမချက်ပေးမယ်ဘယ်လိုပေးမလဲအဲ့ပေးတဲ့သဘောလားမချက်ကိုလို့တော်တော်လေးထားပြအဲ့လိုမျိုးဖြစ်သေးချင်တာဒီသဘောလားမချက်ကိုသိရပြီဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒီသဘောလားမချက်ကိုမှားတယ်ဆိုရင်လည်းမှားတယ်လို့ထားပြမယ်နှဲနှဲဆိုရင်လည်းနှဲတယ်လို့ကျွန်တော်တို့လက်ခံပေးမယ်
အခုဆန်းသက်ခွင့်ရခဲ့တဲ့ဝစိမ်းတောင်တပ်ထုစီမံကိန်းကိုအစိုးရတာဝန်ရှိသူတွေအနေနဲ့လွှတ်တော်မှလည်းအသိပေးခဲ့ခြင်းမရှိသလိုဒေသခံပြည်သူတွေကိုလည်းချပြခြင်းမရှိခဲ့တာကြောင့်အခုလိုခွင့်ပြုလိုက်တဲ့အပေါ်ကိုမကြေလည်မှုတွေရှိလုံနေပါတယ်။အရင်ကစပယ်တောင်ကြီးစင်တောင်နဲ့လက်ပတောင်းတောင်စီမံကိန်းတွေတုန်းကတာတကားတွေလည်းရှိခဲ့တာကြောင့်ဒေသခံတွေကစိုးရိမ်ထိတ်လန့်နေကြတာပါ။
စုစုပါရှင် VOE ရဲ့တနင်္လာညနေခင်းသတင်းလှော်တွေကတော့ဒီလောက်ပါပဲ VOE ကနေခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့် Radio အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလှော်နဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါလိမ့်ရှင်ခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမျက်မုံကတလှည့်ပြောပြပေးပါအောင်ရှင
်။ရုရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့အစိုးရစစ်ကြေးတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့တနင်္ဂနွေနေ့လုံကဆန္ဒပြပွဲတွေအတွင်းမှာလူပေါင်း 2,000 လောက်ပါဝင်ဆန္ဒပြကြပါတယ်။အရင်တုန်းကအာဏာပိုင်တွေဆန္ဒပြခွင့်ပိတ်ပင်ထားခဲ့တဲ့မော်စကိုမြို့လယ်မှာချီတက်ဆန္ဒပြကြသူတွေဟာအားလုံးကိုပြန်လွှတ်ပေးဖို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။အတိုက်အခံနဲ့တတိပုဂ္ဂလကိုယ်စလဲလောင်း၁၀ရောက်ချက်မင်းလေးကိုတာဝန်ရှိသူတွေကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုခဲ့တာကြောင့်ဇူလိုင်လတုန်းကအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်ခဲ့စဉ်မှာအများအများဖမ်းဆီးခံရတာပါပြည်သူအင်အားကိုရေယုံကြည်ကြည်ပြသနိုင်ရင်ဖမ်းဆီးခံထားရသူတွေလွတ်မြောက်လာမှာဖြစ်တယ်လို့လူသိများတဲ့အတိုက်ခံကောင်းဆောင် Alexey Navalny ကဒီနေ့ကနေ့ကဆန္ဒပြလူအုပ်ကြီးကိုမိန့်ခွန်းပြောခဲ့ပါတယ်ဒီဆန္ဒပြပွဲကိုတော့မော်စကိုမြို့တော်ဝန်ယုံကခွင့်ပြုခဲ့တာဖြစ်ပါတယ်အဲ့ဆန္ဒပြပွဲအတွင်းဖမ်းဆီးခံရသူရှိတယ်ဆိုတဲ့သတင်းတော့မကြားရသေးပါဘူးအမေရိကန်သမ္မတရဲ့လှုပ်ရဟာနိုင်ငံအကျိုးကိုထိခိုက်နိုင်တယ်လို့ဆိုပြီးထောက်လန်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးခဲ့သူရဲ့ရှေ့နေကသူ့အမှုတဲ့ဘသူဘဝဖြစ်တယ်ဆိုတာကာကွယ်ထားဖို့အရေးကြီးတယ်လို့အလေးထားပြောကြားလိုက်ပါတယ်။အတွင်းသတင်းပေးတိုင်ကြားသူဘသူဘဝဖြစ်တယ်ဆိုတာတခြားသူတွေမသိနိုင်အောင်လို့လွှတ်တော်အမတ်တွေနဲ့တရားတွေးထိုင်ဖို့ဒီမိုကရက်ရော Republican အမတ်တွေနဲ့ပါအစီအစဉ်တွေလုပ်နေတယ်လို့ရှေ့နေ Andrew Bagit ကဦးဆောင်တဲ့ရှေ့နေအဖွဲ့ကဒီနေ့ကနေ့နေတော့ကကြေညာချက်ထုတ်ပြန်ပါတယ်။သမရာကြောင့်အတွင်းသတင်းပေးတိုင်ကြားသူရဲ့လုံခြုံရေးဟာပြီးခဲ့တဲ့တစ်ပတ်အတွင်းမှာပိုပြီးဆိုးရင်စရာဖြစ်လာခဲ့ပြီးတော့ပိုဆိုးလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးကိုပေးပို့တဲ့မိန့်သူစာကိုလည်းရှင်းနေဖွဲကထုတ်ပြန်ခဲ့ပါတယ်။တရုတ်ကွန်မြူနီနိုင်ငံတည်ထောင်တဲ့အနှစ်80ပြည့်နှစ်ပတ်လည်နေ့မတိုင်ခင်ဒီကနေ့မှာတော့ကြာဆုံးခဲ့တဲ့တရုတ်နိုင်ငံတရဲကောင်းတွေကိုအောက်မေ့ဂုဏ်ပြုပွဲကျင်းပခဲ့ပါတယ်။တရနမင်ရှင်ပြင်ကအမျိုးသားတရဲကောင်းဗိမာန်မှာပြုလုပ်တဲ့အခမ်းအနားကိုသမရရှိချင်းဘင်းကလွမ်းသူပန်းခွေချပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့ဖိုင်းလိုမီတာ25 32 51နဲ့ဖိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
Thank you.